ဇန်နိုင်ပြည်ပကတွေစုံတက်ပြီးမန္တလေးမြို့မှာတောင်းဆိုလှူရှားခဲ့ကြတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှစ်ဦးကိုနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါရခိုင်နယ်ချင်းမီနယ်ဒီမှာစစ်ပွဲတွေအဆုံးသတ်ရေးပြီးခဲ့တဲ့လနောက်ပိုင်းကမန္တလေးမြို့မှာငြိမ်းချမ်းစွာတောင်းဆိုလှူရှားခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလနိုင်နဲ့ကိုကျော်တီဟရဲကျော်တို့ကိုမန္တလေးတိုင်းအမရမူရာမြို့နယ်တရားရုံးကဒီကနေ့ပဲနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တာဖြစ်ပါတယ်အစိုးရနဲ့တမရကိုအကြီးအကျယ်ပြောင်းလုပ်တယ်ဆိုရဲဆွဆွဲချက်တွေနဲ့တရားရုံးကစီရင်ချက်ချခဲ့တာလို့လဲဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဒုက္ခတက်ကိုအောင်ပြည့်စုံဖြူကပြောပါတယ်
ဒီနေ့ကျတော့ဒီငါကဆရာရုံးဝင်ပြီးတော့ငါကတော့တနေ့ငါခတော့တနေ့ပေါ့နော်တနေ့ပေါ့နော်စသဖြင့်ပါဆာဒါမဲ့တခုလေးတစ်ချက်ပြတောင်းလဲကြဆန်နေဆိုပြီးတော့တနေ့ပဲကြရမှာပေါ့နော်ကိုကျော်ကြီးရဲ့ကျုံနေကိုစရနိုင်လို့
သူတို့နူကတော့အလားတူလှူရှာမှုနေနဲ့ဆက်နွယ်ပြီးစောပိုင်းမှာတုန်းကလည်းထောင်နဲ့၅နှစ်ရှိဖြစ်ပေးထားပါတယ်ဒီခါမင်းရဲ့စစ်တေမျိုးမှာအစိုးရနဲ့စစ်တပ်ကိုဆက်ရင်ဆန္ဒပြတဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးဥဆောင်လှုပ်ရှားသူ၃ဦးပါဝင်ဖမ်းဆီးထားသူ၄ဦးကိုလည်းအလားတူနိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။စစ်တေမျိုးမှာဖမ်းဆီးခံထားသူတွေအတွက်အကျိုးဆောင်ပေးနေတဲ့တရားလွတ်တော်ရှင်းနေဦးကျော်ညွန့်မောင်ကတော့ဆန္ဒပြတဲ့အကြောင်းရင်းကိုဖြေရှင်းမှသာရရှိအဖြစ်ဖြစ်နိုင်မယ်လို့မြင်ပါတယ်
။ဒီကြောင့်ပါလေဖာရုံပြတယ်အဲ့ဆိုဆိုလိုက်ရမယ်လိုက်ရပြီးတော့အော်ဒီလိုလိုလာအဲ့လိုလူကြီးတွေကအဲ့ကြောင့်ကပြေဆုံးပြီးတော့ဒါအဲ့တော့ဒီလိုလိုရှိတယ်အဲ့တော့မင်းတို့အစ်ကိုငမင်းနဲ့ပြောအာကျွန်တော်ဒီလိုမြင်တယ်ကျွန်တော်လက်တမဲ့ဒီလိုဖြစ်နေတယ်ကြက်ပြမင်းဆိုတက်တက်ကြားကြက်ဒီလိုဒီလိုအမှန်တကယ်ဖြစ်နေတယ်ဒါအဲ့လိုဆိုရင်အဲ့ဒါလည်းဘလို့ဖြစ်ရှင်းနေတယ်အဲ့ဒါမျိုးကကင်ပြီးတော့မှာဘာလို့ဆိုတော့ဒီဟာတွေကမလူလာတဲ့နာကြီးမှာသူတို့ရင်ကျွန်တော်နိုင်ငံတော်တက်နင်းနိုင်တယ်အဲ့တော့ဒီကနေ့နေနဲ့လူကြီးတွေကပြေဆုံးပြီးတော့ဘလို့သိရမလဲဒီကိစ္စကိုဆိုတာကိုအဲ့လိုမျိုးဖြည်းဖြည်းချင်းနဲ့လို့ကျွန်တော်တို့မြင်ပါတယ်
။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပကတွေစွန့်သက်ပြီးတောင်းဆိုလှူရှာမှုတွေကြောင့်ရခိုင်ပြည်နယ်သာမကရန်ကုန်မန္တလေးနဲ့ပဲခူးကူမြို့တွေကတက်ကြွလှူရှာသူလူငယ်တချို့လည်းဖမ်းဆီးအရေးယူခံထားရတာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကစပြီးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားရကကလေးငယ်တွေပါဝင်ဒရသားတိုက်ခိုက်တိုက်ဆုံမှုတွေနေရဆုံးခွာနေရတဲ့အခြေအနေတွေကြောင့်ဆစ်ဆက်ကျင်လှူရှာမှုတွေလည်းကြီးထွားလာနေတာပါ။ကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံခြေဆိုင်တပ်သမန်တွေလူ့ကွန်ရေးလှူရှာသူတွေကလည်းလက်နက်ကင်ပြုကတွေအဆုံးသက်ရင်းနဲ့ကိုဗစ်ကရောဂါကြုံနေရချိန်မှာတိုက်ခိုက်မှုတွေရစဲထားရေးတိုက်တွန်းထားကြပါတယ်ကျွန်တော်ထောင်ထမ်းမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ